ကြိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအတွင်းမှာပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကအစာလို့ခေါ်တဲ့ဒီအစွန်းရောက်အကြမ်းဖက်အဖွဲ့တွေရဲ့တိုက်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းဒေသအတွင်းမတိမငြိမ်ဖြစ်လာတာကြောင့်ရခိုင်ပြည်နယ်ကစီးပွားရေးဟာအခုဆိုရင်တိတိတသားထိခိုက်နေတယ်လို့ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မြောက်ဖက်အချံပူတီတောင်မောင်တော်ဘက်မှာအကြမ်းဖက်မှုတွေဖြစ်တဲ့မတိမငြိမ်ဖြစ်တဲ့ဆိုပေမဲ့ဒီကရက်ကပြည်နယ်တစ်ခုလုံးကိုရိုက်ခတ်ပြီးတော့ဒေသခံတွေအကြမ်းမှလည်းစိုးရိမ်မှုတွေရှိနေတာပါရခိုင်ပြည်နယ်ဟာ2012ခုနှစ်ကစပြီးတော့ဒေသအတွင်းမတိမငြိမ်ဖြစ်လာရကနေ2016ခုနှစ်အောက်တိုဘာလတုန်းကလည်းအာဆာအဖွဲ့ရဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်အခုနောက်ဆုံးဒီပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကမောင်တော်မှာစပြီးဖြစ်ခဲ့တဲ့အကြမ်းဖက်မှုပြဿနာနောက်ပိုင်းကုန်သွယ်ရေးလုပ်ငန်းတွေဟာပြည်နယ်အတွင်းမှာ30ရာခိုင်နှုန်းမကကျဆင်းသွားတယ်လို့ဒီစစ်တွေကုန်သွယ်ဆက်မှုအသင်းရဲ့ဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်အကုန်လုံးကတော့နေသွားတယ်ဗျဒီဖြစ်တာတော့ဘူးရောင်မောင်းတော့ရေသစ်တောင်ဖြစ်တယ်ဆိုပေမဲ့ပြန်နေနေတဲ့အကုန်လုံးဒါရောင်းဝယ်ရတော့ကျသွားတဲ့သဘောတော့ရှိပါတယ်။ဟင်တက်ဆိုင်တော့ကျွန်တော်တင်နေနေတော့30ရာခိုင်နှုန်းတော့ကျသွားတယ်ဗျ။ကျွန်တော်တို့စစ်တွေရဲ့အခြေခံကတော့တခိုင်မြောက်ဘက်ကိုအခြေခံတယ်ဆိုတော့ဒီဒီဘွေးကငကိုကလေးကလည်းကျွန်တော်တို့နေနေဟိုတက်နေတဲ့အခြေအနေလည်းမရှိဘူးဗျ။ဒီတိုင်းပဲရန်ရဲနေတဲ့အခြေပဲရှိတယ်။ဟိုတူးတက်နေတဲ့အခြေအနေတော့မရှိဘူး။ဆိုတော့ဒီခုဒီ August 25နောက်ပိုင်းကျတော့ဟိုကျသွားတယ်ဆိုတော့ပြန်တက်ဖို့ဟာတော့ကျွန်တော်တို့နည်းနည်းလေးတော့အချိန်လေးတခုတော့စောင့်အောင်မယ်လို့ထင်ပါတယ်ကြ
။အထူးသဖြင့်ကတော့ရခိုင်ပြည်နယ်ထဲမှာပြည်ပကနေပြီးတော့လာရောက်ရင်းနှီးမြှုပ်နှံကြတဲ့လုပ်ငန်းတွေရပ်ဆိုင်းလူနီးပါးဖြစ်သွားပြီးတော့ဒေသအတွင်းတည်ငြိမ်လာကစီးပွားရေးတွေပြန်လည်ဥမို့လာဖို့အတွက်ဒေသခံတွေရဲ့မျှော်လင့်ချက်နဲ့ပတ်သက်လို့တော့
ခုကတော့ဒေသတည်ငြိမ်ရေးမှုမရှိဘူးဆိုတော့ကျွန်တော်တို့ဒီဘက်တခြားကလာပြီးတော့ရင်းနှီးမြှုပ်နှံမဲ့လူတွေအတွက်လည်းအခက်အခဲတွေရှိတယ်အဲ့ဒီတော့ဒီလိုမျိုးစီမှာရင်းနှီးတွေကစီစီဝင်ရောက်စင်းစင်းတဲ့ဟာလည်းအရင်နေသွားတယ်အဲအဲ့ဒီခြေနေမှာတော့ဒီဘက်မှာကျွန်တော်တို့ကအရင်ကတည်းကလည်းကျွန်တော်တို့ကဒီကုန်စည်စည်းမှုကလည်းဟိုတာမန်ခြေနေပဲဖြစ်နေတယ်ဆိုတော့ဒီတော့တိုးတက်ဖို့အတွက်ကတော့ကျွန်တော်တို့ဒေသခံတွေတော့အများကြီးကျွန်တော်တို့ကတော့မျှော်လင့်တယ်ခုလောလောဆယ်ကတော့ဒီဒင်းကြီးအချမ်းရေးအတွက်ပဲဦးစားပေးနေရတဲ့အချိန်မှာဆိုတော့စီးပွားရေးကတော့တက်မလာသေးဘူးဗျ
ဒါကတော့စစ်တွေကုန်တဲ့ဆက်မှုအသင်းရဲ့ဥက္ကဋ္ဌဦးတင်အောင်ဦးပြောပြသွားတာပါရှင်အခုလိုစီးပွားရေးလုပ်ငန်းတွေဒါမှမဟုတ်ပေါ့လေဒီစားတောက်ဆိုင်တွေမှာလည်းအရောက်ဝယ်ကျနေတယ်လို့စစ်တွေမျိုးကကစ်ပနဒီစားတောက်ဆိုင်ပိုင်ရှင်ဦးမိုးကျော်ကလည်းအခုလိုပြောပြပါတယ်
။အရောင်းပါတာတော့တော်တော်လေးပါသွားတယ်ခင်ဗျ။ရှောင်းအားကြတာတော့တော်တော်လေးကြတယ်ပေါ့။ဒါပေမဲ့ဆိုင်ကတော့ပုံမှန်ဖွင့်နေကြတာပေါ့။ဟိုစောစောပိတ်တာတော့ဘာလို့တော့မရှိပါဘူး။ဒီ25ဖြစ်ဒီနောက်ပိုင်းပြည်ပြတာပြောလို့ရတာပဲ60ရာခိုင်နှုန်းတော့ရှောင်းအားကြတော့တယ်ကြ။ဒီတရားမှုပေါ့ဘာမှတော့ပြဿနာတော့မရှိသေးဘူး။ဟိုတောက်ခံနိုင်တဲ့အနေအထားရှိကြသေးတာပေါ့။အော်ဒီကစားပြောင်းကျွန်တော်ထင်ပါတယ်စီးပွားရေးတော့အကုန်လုံးဒီရခိုင်တကြီးလုံးကတော့ဟိုကြရသူတိတိတာတာသူတရားမှုရှိမှာပေါ့ကျွန်တော်တို့ညောင်းနေတာဒီလိုလေကျွန်တော်တို့စားသုံးဆိုင်ဆိုတာကတခြားလုပ်ငန်းတွေလုပ်ချင်မှာဣတိတွေအဝင်ဆက်ရှိမှာဟောဖြစ်တာကိုဆိုတော့တခြားလုပ်ငန်းတွေတော့အလုံးမဖြစ်တဲ့ခါကျတော့အကုန်လုံးကဟိုငြိမ်နေတဲ့ခါကျတော့လေနောက်ပိုင်းဆိုတော့ဒီကဟိုဒီနေ့ပေါ်ဆုံးမယ်လို့တော့ထင်တယ်ပေါ့ဗျာဒီခရက်ကအကုန်လုံးကိုသတ်ကြည့်ရတယ်မာရှယ်လေးစိုးဆိုင်တို့ဘာတို့ဒီအထေးလေးရောင်းတဲ့လူတို့တခြားတက်စီဆွဲတဲ့ဟိုကားမောင်းနေတဲ့လူတို့အကုန်လုံးသတ်ကြည့်ရပါပဲခင်ဗျာ
ခိုင်ပြင်းနဲ့မြောက်ပိုင်းကဒီမတည်ငြိမ်တဲ့ခြေအနေတွေကြောင့်နေဆက်ကုံသွယ်ရေးလုပ်ငန်းတွေအလုံးကတော့ရာနှုံးပြစ်ရပ်ဆိုင်းသွားတယ်လို့နေဆက်ကုံသွယ်ရေးလုပ်နေတဲ့ဦးလာမြင့်ကလက်ရှိအခြေအနေနဲ့ပတ်သက်လို့လည်း RFA ကိုအခုလိုပြောပြပါတယ
်အာကျွန်တော်တို့ကဟိုစီးပွားရေးလုပ်ငန်းက 100% ဖြည့်ဆည်းတော့တာပေါ့ဒီဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနေဆက်ကုန်ပြေးလုံးနေဆိုတော့နေဆက်ကုန်ပြေးကအခုတော်လုံးမရဆိုတော့တော်လို့လာလုံးမရဆိုတော့ 100% အခုဆိုရင် license လုတ်ပြီးသားကျွန်တော်ဆိုရင်ဆန်ပို့နေတယ်အဲ့ဒီမှာ license ဒေါ်လာ5သိန်းကိုလုတ်ထားတယ်အဲ့ဒီထဲမှာဒေါ်လာ3000ကျော်ကျော်ဘယ်လောက်ပဲပိုးရသေးတယ်အဲ့ဒီဟာတွေ license ကဒီတိုင်းပဲဘာမှမတော်ရသေးဘဲနဲ့ license တတမဲကုန်တော့မလို့ဖြစ်နေအဲ့ဒါကြောင့်အများကြီးကျွန်တော်တို့က 100% ထိခိုက်တယ်လို့ပြောလို့ရပါတယ်ဒါဆိုဥပမာတစ်ခုဒီလူတွေသဘောအလုံးသမားတွေဆိုလို့ရှိရင်အများဆုံးကတော့ဝင်ကလေးကလားတွေပဲရှိတာဟုတ်သူတို့ကပဲအဓိကတုံးနေရတယ်အဲသူတို့ဟိုမရှိလို့ရှိရင်တော့ဒီဘက်ကဟိုအစားထိုးပြီးတော့သုံးဖို့တော့အချိန်တခုတော့ပေးရမယ်လို့ထင်တယ
်ရခိုင်ပြည်နယ်ဟာစီးပွားရေးလုပ်ငန်းတွေဟာရှေ့မတိုးပဲရပ်တန့်နေရကနေအခုလိုထပ်ပြီးတော့ဒေတာအတွေ့မတိမငြိမ်ဖြစ်တာကြောင့်စီးပွားရေးတွေကထပ်မံကျဆင်းသွားတယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်အထူးသဖြင့်ကတော့အခုလိုသတင်းကြေညာသည်မှာအရင်ကရောင်းဝယ်အားကောင်းခဲ့ပေမဲ့အခုဆိုရင်ဈေးဆိုင်တွေအယောင်ဆိုင်တွေမှာဒီလူစီကားတာမရှိဘဲနဲ့ရောင်းအားတွေကျနေတယ်လို့ဒီကြောက်ဖြူဒေတာကန်ဒေါ်အေးခင်ကလည်းပြောပြပါဗျ
။စီးပွားရေးဆိုတော့ဒေတာကန်တွေကအခုမသိမင်းကြီးဖြစ်နေတော့နော်။ဒီကညချင်းနေလောက်ဆိုအပြင်ဆိုင်တော့မထက်တော့ဘူးလေ။ဈေးဥစ္စာတွေကအစအကုန်လုံးနေရလူတွေတဲ့မြို့ကိုမလာတော့ဘူး။အကုန်လုံးဆက်သေးတွေကျနေတာပေါ့နော်။လုံးဝဆိုတဲ့တရားကိုသတင်းကြောက်ပွဲတော့ဆိုလူတွေကမြို့ပေါ်မှာအများကြီးကြီးတဲ့နေတဲ့သွားကြအခုကျတော့အဖေါ်လာလဲသိမင်းကြီးဈေးဥစ္စာတွေလည်းမကောင်းဘူး။ နောက်ပြီးတော့ဟိုနေကြတယ်မနေရတယ်ဒီကတည်းကအကုန်လုံးပြန်လာတာပေါ့တော့ပြန်ခေါ်တယ်ဆိုတော့ဒီပေါ်ရကမဆရာနှုတ်ကြသွားပါတယ်ရှင်ပြေကြပါဘူးလေဈေးသွားတဲ့အခါရှောက်သွားတဲ့ဆိုအရင်တုန်းကဆိုအခုဆိုလူတွေကအများကြီးတိုးမပေါ့ဘောနော်ဒီကသတင်းကျုခါနီးဆိုအခုတော့အရင်တုန်းကလူတရာလောက်ရှိတာ30လောက်ပဲရောက်တယ်လေအသွားလာမချူလူတွေကလည်းမဝဲနိုင်ဘူးလေဟိုမဖမ်းသွားတယ်ဆိုအပြင်နဲ့တိုက်မထွက်ဘူးအလုံးလိုက်တယ်ဆိုလေလေချောင်းနေမဲ့တိုက်ငန်းနေအောင်နေဘူးပေါ့နော်အကုန်လုံးစီးပွားရဲ့အနေနဲ့ဆိုကျွန်မမြင်တာကတော့မဆရာနှင်းတော့အဆင်မပြေဘူးလို့ဒီနေ့
တခါတော့ရခိုင်ပြည်နယ်မြောက်ပိုင်းအရေးကြောင့်ပြည်နယ်အတွင်းမှာစီးပွားရေးလုပ်ငန်းတွေထိခိုက်နေရတဲ့ပတ်သက်လို့ဒေသခံလုပ်ငန်းရှင်တို့ပြောပြခဲ့တာပါရှင်။အခုဆိုရင်မြန်မာအစိုးရဟာရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာရဲ့ဖိအားပေးမှုကိုလည်းကြုံနေရတာဖြစ်ပါတယ်။ကုလသမဂ္ဂအပါအဝင်အမေရိကန်နိုင်ငံနဲ့အနောက်နိုင်ငံတို့ကဒီထွက်ပြေးရတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ဖိအားပေးပြောဆိုနေပေမဲ့ဒီလူတွေဟာမြန်မာနိုင်ငံထဲကိုတရားမဝင်ဝင်ရောက်နေထိုင်တဲ့သူတွေဖြစ်တယ်ဆိုတဲ့အချက်ကိုတော့မေ့ထားကြတယ်ဆိုပြီးတော့မြန်မာနိုင်ငံရေးအတိုင်းအဝိုင်းကလည်းပြန်လည်ထောက်ပြချက်တွေရှိနေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းကြီးကတော့ရခိုင်ပြည်နယ်အရေးကြောင့်ထွက်ပြေးရတဲ့ဒုက္ခတွေဟာအခုဆိုရင်၄သိန်းကျော်မကရှိနေပြီလို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်။